ယူကရိန်းသမ္မတကတော်အိုလန်နာဇာလန်စကာကရုရှားကျူးကျော်စစ်ကြောင့်ဒေဂျီထိခိုက်သူတွေရဲ့ပုံတွေကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်မှပြသလိုက်ပြီးရုရှားရဲ့မီဆိုင်းတုံးတိုက်ခိုက်မှုကိုခုခံကာကွယ်နိုင်အောင်လေကြောင်းရန်ကာကွယ်ရေးစနစ်တွေပုံမပေးရဖို့လဲစိတ်ခံစားချက်အပြည့်နဲ့တောင်းခံလိုက်ပါတယ်
Я зараз прошу річ, яку я б ніколи не хотіла.
Ленне бебо чма таукан ні даба. Чма таукан ні де ленне ха тча таймі тку го сикхен бо ма хоба бу. Ко таймі го кагве бо, ко ейн ко я го кагве бо отве атом бі бо фіт ба ре лу. Американ конгрес лу до ма патма у зо у чэйн пі ба гаун заун та у е сані е фіт не. Боду не га мэй гон пьо ча ма тамара гро Олана Заласка га Юкрейн ба да не пьо су ге даба.ဒီလာဆန်တုံကယူကရိန်းနိုင်ငံပင်နီစီယားမြို့မှာရုရှားရဲ့မစ်ဆိုင်းတုံးပစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့လစ်ဇတ်ဆိုသူကလေးငယ်အဆောက်အုံအပြတ်ပုံကြားမှာ9နှစ်အရွယ်အီဗာအမည်ရှိမိန်းကလေးနဲ့ဒုတိယကမ္ဘာစစ်အတွင်းနာဇီတွေရဲ့လူမျိုးသုံးတပ်ဖြတ်မှုကနေလွတ်မြောက်လာပြီးကီယက်မြို့တော်မှာအသက်ခံခဲ့ရသူတဦးရဲ့ပုံတွေကိုလည်းအမေရိကန်လွှတ်တော်အမတ်တွေကိုပြသခဲ့ပါတယ်နိုင်ငံခေါင်းဆောင်တို့ရဲ့ဇနီးတွေဟာပုံမှန်အားဖြင့်ငြိမ်းချမ်းတဲ့ကိစ္စတွေကိုဆောင်ရွက်လေရှိပေမဲ့ရုရှားရဲ့တပတ်သက်ကျူးကျော်စစ်ကြောင်းဒီလိုလုပ်ဖို့မဖြစ်နိုင်တဲ့အခြေအနေကြုံတွေ့ရတာပါလို့သူကပြောပါတယ်။ဝါရှင်တန်ဒီစီမှာတတိယနေ့အဖြစ်လွှတ်တော်မှာမိန့်ခွန်းမပြောခင်အင်္ဂါနေ့မှာတုန်းကယူကရိန်းသမ္မတကတော်ဇာလန်စကာဟာအမေရိကန်သမ္မတကတော်ဂျေးဘိုင်တင်နဲ့အိမ်ယူတော်မှာတွေ့ဆုံခဲ့ပြီးတနင်္လာနေ့ကတော့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကင်နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။